ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေနေရရင်းကိုပြန်နိုင်ရေးနှစ်နိုင်ငံအစိုးရတွေစူးစမ်းခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့ပြန်လိုတဲ့ဆန္ဒရှိတယ်လို့ဆိုတဲ့ဟိန်းနူဘာသာဝင်တွေကိုပထမအဆင့်အနေနဲ့ပြန်ပို့ရေးအ мян ဆုံးစတင်မှုဘင်္ဂလားဒေ့ရှ်တန်အမတ်ကြီးကိုမြန်မာနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကခေါ်ယူအကြောင်းကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine ဆွစနာဘဂနာနဲ့တွေ့ဆုံခြင်းမှာလည်းဒုက္ခသည်တွေနေရက်ကိုမပြန်ရဲအောင်လို့စခန်းတွင်းထဲမှာရှိနေတဲ့အစွန်းရောက်တွေကချိမ့်ချောက်နေတာကြောင့်ဒီအစီအစဉ်တွေဟာမစတင်နိုင်မဲကြံ့ကြာနေရတာဖြစ်ကြောင်းတင်ပြခဲ့ကြပါတယ်အပြည့်အစုံကိုကိုစော်ဝင်းလိုင်းတင်ပြထားပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စစ်ဘဇားကဒုက္ခသည်စခန်းအတွင်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကကိုသဘောနဲ့ကိုနေရပြန်လို့တဲ့သူတွေကိုမြန်မာဘက်ကလက်ခံရေးအချိန်ချင်းစူးစမ်းခဲ့ပေမဲ့အနားရောက်မှဒုက္ခသည်တွေဘက်ကမပြန်လို့ဘူးဆိုတဲ့ပြောဆိုမှုတွေထွက်လာတာကြောင့်နေရပြန်မဲ့အစီအစဉ်တွေအခုချိန်ထိမစတင်နိုင်ပဲဖြစ်နေတာပါ။နေရပြန်ရေးအခုလိုအခက်အခဲတွေရှိနေပြီးနောက်နေ့ကြံ့ကြာနေတာဟာစခန်းအတွင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုချိန်ချောက်မှုတွေရှိနေတဲ့အတွက်ဖြစ်တယ်ဆိုတာမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံအမတ်ကြီးမစ္စတာမန်ဂျူရဲကာရင်ခန်ချောက်ဒရီကိုစက်တင်ဘာလ5ရက်ကြာတာပတိနေ့ကခေါ်ယူအသိပေးခဲ့ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဟန်က VOA ကိုပြောပါတယ
်။ဒီစခန်းထဲမှာဒီလူနည်းစုရှိတယ်ဒီလူနည်းစုကဒီပြန်လည်လက်ခံရေးလုပ်ငန်းစီမဖြစ်ဖို့ကြိုးပမ်းနေတဲ့လူတွေပေါ့နော်အဲ့တော့ဒီစကန်ထဲမှာရှိတဲ့လူတွေပြန်ကျင်တဲ့လူတွေကိုတော့မှလိုက်ပြီးတော့တို့ကဟလာမင်းတို့ပြန်ရင်ဟလာမင်းတို့အသက်အန္တရာယ်ပြုမယ်ဒါကိုပဲအထီးဟလာမြန်မာနိုင်ငံဘက်ကိုပြန်ရောက်ရင်တော့မြန်မာနိုင်ငံအထီးလိုက်ပြီးအသက်အန္တရာယ်ပြုမယ်ဆိုတဲ့အထီးချင်းချောက်မှုမျိုးတွေရှိတဲ့အခါကျတော့ပြန်ကျင်တဲ့လူကတော့ဟိုကတော့ရှေ့ထွက်ပြီးတော့ဟလာကျွန်တော်ပြန်ကျင်တယ်ကျွန်မပြန်ကျင်ပါလေလို့ပြောဖို့ကထည့်နေတယ်လေဘာကြောင့်လဲဆိုတော့ဒီအန္တရာယ်ကသူ့နားမှာရှိနေတာဟုတ်အဲ့တော့အဓိကကဘာလို့ရမလဲဆိုရင်ဒီဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒီစကန်တွေးမှာရှိနေတဲ့အစွန်းရောက်ပေါ့နော်အစွန်းရောက်လူတွေကိုသူတို့ဒါထိတိယရောက်တော့ကင်တွယ်နှိမ်နှင်းဖို့လိုလိမ့်မယ်
ဒုက္ခသည်အများစုဖြစ်တဲ့မွတ်စလင်ဘာသာဝင်တွေပြန်ဖို့အကြောင်းအမျိုးမျိုးကြောင့်အခက်အခဲရှိနေပေမဲ့လက်ရှိမှာမြန်မာနိုင်ငံကိုကိုယ်တော်နဲ့ကိုပြန်လာလို့တဲ့ဆန္ဒရှိကြောင်းထုတ်ဖော်ပြောဆိုထားတဲ့ဟိန္ဒူဘာသာဝင်444ယောက်ရှိနေတာကြောင့်ဒီလူတွေနဲ့နေရပြန်မဲ့အစီအစဉ်ကိုရတဲ့နေရာကစလို့တဲ့ဆန္ဒရှိကြောင်းဦးစုဟန်ကဘင်္ဂလားဒေ့ရှ်သမ္မတကြီးကိုအသိပေးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီလူတွေနေရပြန်ရေးကိစ္စကိုဘင်္ဂလားဒေ့ရှ်ဘက်ကစတင်လှုပ်ဆောင်လို့တဲ့ဆန္ဒရှိတယ်ဆိုတာကိုမတွေ့ရဘူးလို့ဦးစုဟန်ကပြောပါတယ်
။ကျွန်တော်တို့ဒီဟိန္ဒူ444ယောက်ကိစ္စကိုကျွန်တော်တို့စပြောတာ2018မတ်လကတည်းကကျွန်တော်တို့စပြောတာ။နောက်ဒီကြားထဲမှာလည်းကျွန်တော်အချိန်ချင်းကျွန်တော်၄ချိန်လောက်ထပ်ပြီးတော့သူတို့ဟိုမေတ္တာရက်ခံနဲ့ထပ်ပြီးတော့ရမိုင်းလေးလုပ်တယ်သူရဲ့စကလေးကသူရဲ့အဲတုံ့ပြန်ချက်ကဘာလဲဆိုတော့ဒီဟိန္ဒူဘာသာဝင်တွေကိုပဲတီးကြစပို့ပေးဖို့သူ့မှာအခက်အခဲရှိတယ်ဆိုပြီးတော့သူတို့ပြောတာရှိပါတယ်အဲ့တော့အခုလေဒီအတိုင်းပဲသူတို့မှာဒီရက်တီချက်တိုင်းအပြောင်းလဲမရှိဘူးဆိုတာလည်းကျွန်တော်ကြားရပါတယ်
ဒုက္ခသည်တွေနေရပြန်ပို့တဲ့လုပ်ငန်းစဉ်စတင်နိုင်ဖို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားအဆင်မပြေမှုတွေရှိနေပေမဲ့အခုနောက်ပိုင်းမှာဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်မှုတွေအရင်ကတည်းကပိုလှုပ်လာတာကိုတွေ့ရကြောင်းမြန်မာနိုင်ငံသားရေးဌာနအမြဲတမ်းအတွင်းဝန်ဦးစွန်ဟန်ကပြောပါတယ
်ဒီတစ်ခေါက်မှာကတော့ဘင်္ဂလားဒေ့ရှ်ဘက်ကကျွန်တော်တို့ပို့ပြီးတော့ပူးပေါင်းဆောင်ရွက်လာတဲ့အနေအထားကိုကျွန်တော်တို့တွေ့ရတယ်ဒါကြောင့်ကျွန်တော်မနေ့ကဒီဘင်္ဂလားဒေ့ရှ်ရဲ့ပူးပေါင်းဆောင်ရွက်မှုကိုကျွန်တော်တို့အတိအမှတ်ပြုပါတယ်ဆိုပြီးကျွန်တော်တို့ပြောခဲ့ပါတယ်ဆိုတော့ဒီတစ်ခါကတော့ထူးထူးခြားခြားလှုပ်လာတယ်ဆိုတော့သူ့မှာပြန်ပို့ဖို့သူ့မှာလည်းစန္ဒရှိလာပုံရတယ်ပေါ့နော်သို့တော်လည်းဒီစကန်တွေမှာလက်တွေ့ဖြစ်ပြနေတဲ့အခြေအနေရဒီချိန်မှာတော့မဖြစ်ခဲ့ဘူးနောက်တစ်ချက်ကအရေးကြီးတဲ့ချက်ကဘာလဲဆိုတော့ဒီဘင်္ဂလားဒေ့ရှ်အစိုးရကိုကျွန်တော်တို့ကဒီလူစင်ရင်းပေးတယ်3450ဒါစီစီပြီးသားလူတွေပြီးတဲ့အခါဘင်္ဂလားဒေ့ရှ်ကနေပြီးတော့ဒီတက်ဆိုင်ရာလုပ်ငန်းတွေစနိုင်ဖို့အဖွဲ့အစည်းတစ်ခုတော့လုတ်တယ်အဖွဲ့အစည်းတစ်ခုပေးတာဒီ August 6ရက်နေ့တွေကပေးတယ်သို့တော်လည်းအဲ့ဒီအဖွဲ့အစည်းကဒီလူတွေကိုပြန်လို့တဲ့လူတွေကိုမေးကြမြန်းတာလုတ်တာတော့ကျွန်တော်စခဲ့22ရက်နေ့နေပြီး20ရက်နေ့ကျမှစနိုင်တဲ့အတွက်ဒီပေးရတဲ့စည်ရင်းတွေက3ပုံတစ်ပုံဟိုတော့သူတို့ပြတ်အောင်သူမမေးနိုင်ခဲ့တဲ့အနေအထားမှရှိတယ်အဲ့တော့နောက်ဆိုရင်ဒါအချိန်ယူပြီးဆောင်ရွက်ဖို့လည်းလိုအပ်တယ်ဆိုပြီးကျွန်တော်ကတော့ပြောခဲ့တာပေါ့နော်
မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမာ ခရစ်စတင်းဘာဂနာနဲ့တွေ့ဆုံစဉ်မှာလဲမြန်မာဘက်ကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကမိမိသဘောနဲ့နေရပြန်လို့တဲ့သူတွေကိုအာဆာအဖွဲ့ကချင်းချောက်မှုတွေရှိနေတယ်ဆိုတာနဲ့ဟိန္ဒူဘာသာဝင်444ယောက်ကိုအစောတလျင်နေရပြန်နိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းပြောဆိုပေးဖို့တင်ပြခဲ့ကြောင်းမြန်မာအစိုးရသတင်းတွေမှာဖော်ပြပါတယ်။တဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုမြန်မာအစိုးရကရိုဟင်ဂျာလို့အသိအမှတ်မပြုပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လာရေးထိုးပြီးဒီလူတွေနေရပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့ကုလသမဂ္ဂအလျောက်ခံအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့ကစစ်စစ်ပြည်သားဒုက္ခသည်3000ကျော်ကိုပြန်လည်ခံဖို့မြန်မာဘက်အချမ်းကစောင့်ကြိုနေခဲ့ပေမဲ့ဒုက္ခသည်တွေတယောက်မှရောက်မလာတာကြောင့်အဲ့ဒီအစီအစဉ်လည်းပြတ်သွားခဲ့ရပါတယ်ခင်ဗျာ။